ဒီခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းမှာကိုဗစ် -19 နောက်ထပ်ကူးစက်ခံသူ26ယောက်ထပ်တွေ့ရာကြောင့်တနင်္ဂနွေလုံးမှာဗိုင်းရပ်စ်ကူးစက်ခံသူ985ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကဒီနေ့ဩဂုတ်လ30ရက်နေ့ည7နာရီမှာထုတ်ပြန်လိုက်ပါတယ်။တခွဲ့နမူနာစုစုပေါင်း1253ခုကိုဒီနေ့စစ်ဆေးခဲ့တာမှာဗိုင်းရပ်စ်ကူးစက်ခံသူ26ယောက်ထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့အားလုံးဟာပြိပခီးသွားရာဇဝင်မရှိကြသူတွေဖြစ်ပြီးဒီထဲက18ယောက်ကယောဂတီပြီလူနာရီနဲ့ထိတွေ့မှုရှိပြီးတော့ကျန်တဲ့9ယောက်ကတော့ပြည်တွင်းမှာထိတွေ့မှုမရှိဘဲကူးစက်တာဖြစ်ပါတယ်။ဒီနေ့ကူးစက်ခံသူတွေထဲက21ယောက်ကရခိုင်ပြည်နယ်ကဖြစ်ပြီးတော့9ယောက်ကတော့ရန်ကုန်တိုင်းကဖြစ်ပါတယ်။ရခိုင်ပြည်နယ်က21ယောက်ထဲမှာစစ်တွေက6ယောက်ပေါတော့က6ယောက်မင်းပြားက4ယောက်ပုံနှကျုံးက2ယောက်နဲ့ကြောက်တော်မြို့နယ်က1ယောက်ဖြစ်ပါတယ်။ရန်ကုန်တိုင်းကတော့လိုင်မြို့နယ်က2ယောက်ပဇွန်တောင်မင်္ဂလာတုံနဲ့မြောက်ဒဂုံမြို့နယ်က1ယောက်စီဖြစ်ပါတယ်။ဒီနေ့ကူးစက်ခံသူတွေထဲမှာစစ်တွေမျိုးကအသက်1နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်ပြီးတော့အခုဆိုရင်ရခိုင်ပြည်နယ်မှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း338ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာတခွဲ့တင်ပြလူနာဟောင်းနေတဲ့ကနှစ်ကျင်းဆက်ပိုးမတွေ့သူတဦးထပ်တွေ့ရာကြောင့်ယောဂသက်သာပျောက်ကင်းလာသူ352ယောက်ရှိသွားပြီဖြစ်ပြီးတော့ဒီထဲက348ယောက်ကတော့ဈေးရုံကဆင်းသွားပြီဖြစ်ပါတယ်။ဒါပြင်မနေ့ကနေ့လည်း12နာရီကနေ့ဒီနေ့နေ့လည်း12နာရီထိနောက်ထပ်စောင့်ကြည့်လူနာသက်53ယောက်ရှိတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။